ရခိုင်ပြည်နယ်မောင်နှောမြို့နယ်အခြေဆိုင်နေကြားဆောင်ရဲတပ်ဖွဲ့ခွဲနှခခ9ကိုဒီသတင်းပတ်အစောပိုင်းတိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်ရာနေချီတေဆုံးပြီးရာစီတချို့အပါအဝင်ဖမ်းဆီးရမိတာတွေရှိခဲ့တဲ့အကြောင်းအာရခတ်တပ်တော် AA ကမနေ့ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ပါတယ်စစ်ကောင်စီနောက်ဆုံးလက်ကျန်စခန်းဖြစ်တဲ့နခခ9စခန်းကိုပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကစပြီးတော့ထိုးစစ်ဆင်တက်ခတ်ခဲ့တာမှာရက်ပေါင်း55ရက်အကြာဒီဇင်ဘာလ10ရက်နေ့မှာတင်ပတ်ရရှိကြောင်း AA အဖွဲ့ကကြေညာခဲ့ပါတယ်နခခ9တိုက်ပွဲအတွင်း AA ဘက်ကကောက်ယူထားတဲ့စစ်စီးရင်အရာစစ်ကောင်စီတပ်ဖွဲ့ဝင်450အထက်တင်ဆုံခဲ့သလိုဘူတိတော်မျိုးအမတ်15စစ်စင်ရေးကိုကဲမှုဌာနချုပ်စကခ15စကခမူပေါ်မှုချုပ်တူရင်ထွန်းစကခမှုရဲ့ကိုရီးအရာရှိဗိုလ်ကြီးဝင်လင်းအောင်အပါအဝင်အရာရှိအကြက်စစ်တီအမြောက်အများကိုဖမ်းဆီးရမိခဲ့သလို RSO ASA ARA တပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတင်နှံပေးထားတဲ့ရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုလည်းတုံ့ပန်းအဖြစ်ဖမ်းဆီးရမိခဲ့တယ်လို့ AA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထိကကြဆုံမှုတွေဖမ်းဆီးခံရမှုတွေနဲ့အတူစခန်းကျသွားကြောင်း AA အဖွဲ့ရဲ့ထုတ်ပြန်ခြင်းနဲ့ပတ်သက်လို့လက်တလောတိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်ကလည်းနိုင်ငံပြည်ပခါတွေအတွင်းရိုဟင်ဂျာတွေမြေစာပြင်ဖြစ်နေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတိုက်ပွဲတွေလည်းဆက်ဖြစ်နေတာပါ။2019ခုနှစ်တုန်းကစစ်တပ်ရဲ့ရခိုင်ပြည်နယ်ကနယ်မြေရှင်းလင်းတဲ့စစ်စင်ရေးကြောင့်တိမ့်နဲ့ချီတဲ့ဘင်္ဂလားဒေ့ရှ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာအခုနောက်ထပ်အဆိုးဆုံးချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ